တော်တော်ရှင်ပါခင်ဗျာအခု2012ခုနှစ်အတွင်းမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးကမ္ဘာတစ်လောမှာသတင်းတွေတော်တော်များများပဲထူးထူးခြားခြားထွက်ပေါ်လာတာကိုအားလုံးသိကြကြားကြပါပါ2012ခုနှစ်အတွင်းမှာမြန်မာနိုင်ငံဟာပြုပြင်ပြောင်းလဲမှုတွေပေါ်ထွက်လာခဲ့ပြီးတဲ့နောက်အမေရိကန်မြန်မာဆက်ဆံရေးအိန္ဒိယမြန်မာဆက်ဆံရေးတရုတ်မြန်မာဆက်ဆံရေးစတဲ့နိုင်ငံတကာစင်မြင့်ပေါ်မှာအခြေအနေတွေပြောင်းလဲလာတာကိုတော်တော်များများပဲသတိပြုမိကြပါပါဒီတော့ဒီ2012ခုနှစ်တွင်ကအခြေအနေတွေနဲ့အခုလာမယ့်2013ခုနှစ်မှာကျွန်တော်တို့ဘာတွေများဆက်လက်မျှော်မှန်းနိုင်အောင်မလဲဆိုတာတွေကိုဆွေးနွေးသွားနိုင်ဖို့ထိုင်းနိုင်ငံအခြေစိုက်စာရေးဆရာသတင်းစာဆရာဦးစင်လင်းဒါအပြင်အိန္ဒိယနိုင်ငံညူနေဒီမြို့အခြေစိုက် NCGUB ပြည်တော်စုမြန်မာနိုင်ငံညွန်မောင်အစိုးရအဖွဲ့ဝင်အောင်ဒေါက်တာဦးတင့်စွေဒါအပြင်အမေရိကန်ပြည်တော်စုမှရှိနေတဲ့ Burma Today Internet သတင်းစာ Editor ချုပ်ဦးမြင့်နိုင်တို့ကိုကျွန်တော်တယ်လီဖုန်းပေါ်မှာဖိတ်ခေါ်ထားပါတယ်ဒီတော့ကနစကားပလင်ခံထားခဲ့သလိုပဲအခုကုံဆုံးတော့မှဖြစ်တဲ့2012ခုနှစ်အတွင်းမှာထူးခြားမှုလေးတွေကိုဆရာစင်လင်းကစပြီးတော့သုံးသပ်ပြပါလားခင်ဗျ။ဟု
တ်ကဲ့2012ခုနှစ်ကတော့ကျွန်တော်တို့မလာရန်နဲ့ဆက်တပြီးတော့ပြောရရင်တော့ထူးခြားမှုထိုင်လျောက်ရှိတယ်လို့ကျွန်တော်တို့ပြောလို့ရတာပေါ့လေ။ထူးခြားမှုထိုင်လျောက်ရှိတယ်ဒီအပြောင်းလဲကိုမျှော်လင့်နေတဲ့မြန်မာပြည်သူတွေအတွက်လည်းပဲကျောင်းအလဲအချို့ကဆရာမြင်လာရတယ်လို့ပြောရင်ကျွန်တော်တို့ကြားနိုင်ပါတယ်။ဘုရားလည်းပဲဒီလိုလိုအများကြီးရတာတော့ဒီအကြောင်းအလဲဟာအကြောင်းလေဆက်မှမဟုတ်သေးဘူးလို့တော့အဲဒီလိုသုံးသပ်တာတွေလည်းကျွန်တော်တို့သိနေတယ်။အဲရေလုံးကလည်းစာရင်တော့ပေါ့လေအရင်တော့ဆစ်ဆူရတော့အခုတော့ဆစ်ဆူရကျောင်းနဲ့ဆီဆီရမဟုတ်ဘူးဆိုအများလဲပဲကျွန်တော်တို့ဖွဲ့စည်းအုပ်ချုပ်ခွင့်ခြေခံဥပဒေအရကျွန်တော်တို့စစ်တပ်ကိုပဲကြောတော့မှတန်ပြီးသွားတဲ့အစိုးရမျိုးဖြစ်နေသေးတဲ့အခါကျတော့ဒီနိုင်ငံတကာအချင်းချင်းနဲ့အမြင်တွေကကျွန်တော်တို့မြန်မာနိုင်ငံမှာတော့အပြောင်းလဲတွေဖြစ်ပြီးအားရကြာကောင်းနေဆိုတာမျိုးတွေနဲ့အကြချင်းမြင့်မှုတွေလည်းဆရာတို့အားလုံးပြည်တဲ့အတိုင်းပဲနော်အမေရိကန်ကဆိုနေပဲသမားအားကိုမြန်မာနိုင်ငံကိုလာသွားတယ်သူတို့မတိုင်းနိုင်ရလဲမှန်နေတာအပြီးပြီးရောတော့ဆောင်နေလဲလာကြသလိုမင်းလည်းဝင်ကြရတဲ့ကိန္ဓာဆောက်အောင်ပါတော့ဘာမှစသည်ပြင်းမှာညာကျအပြောင်းလဲတွေကိုအိမ်မှကြည့်ရတဲ့ဘောနဲ့နော်တော့သူများပြင်ရဲ့ပဲကြီးတဲ့ပို့ပြီးတော့ဒီအပြောင်းလဲကိုလှုပ်လာအောင်ဖြစ်တဲ့ဘောမျိုးတွေနဲ့ကျွန်တော်တို့အိမ်မှပြပြီးတော့မြန်မာနိုင်ငံကလည်းလဲပါကြတာနောက်တော့တခါဘာသာပြန်ဖို့မို့တော့ဒီအထိုင်လေးတော့ဘူးလျှော့ပေးတာတခါတည်းကဒီလိုအပြောင်းလဲတွေတော့တော်တော်လေးတွေ့ရတာပေါ့လေအဲဒီတိုင်းပဲလို့လည်းဒီအပြောင်းလဲတွေကကျွန်တော်တို့ပြောပါရင်တော့နှစ်၅၀လောက်ကျွန်တော်တို့ဆက်ရမယ်ကျင်းစရာအောင်မှနေလာခဲ့တဲ့ဘဝနဲ့အမြင်နဲ့ကကြာတော့အကျန်နဲ့ဒီကျွန်တော်တို့ဒီအုပ်ချုပ်ရေးဆိုင်ရာတွေနော်လူမျိုးရေးဆိုင်ရာတွေပညာရေးဆိုင်ရာတွေပြည်ဝရေးဆိုင်ရာတွေတခါတည်းကပေါ့လေကျွန်တော်တို့စရိစီနေချွေတွေကတော့ကပြည်သောကမှာပြောင်းလဲပြီးတဲ့ခါကျတော့အောက်ခြေတူတူကိုသွားနေတော့ပြောင်းနေဆိုတာသူတို့ကလည်းပဲကောင်းတယ်လို့ပြောရတယ်လို့လူတို့ကတော့ဒီလိုပဲပြောတာပေါ့ဒါပေမဲ့လူအရင်ကတော့လက်တွေ့အကြောင်းလေးကိုဒီနေ့ထဲမှာကျွန်တော်တို့စာရသေးပါဘူးဒီတွင်ကကျွန်တော်တို့မင်းကြီးကောင်းမင်းများလည်းပဲဒီလိုပဲသုံးသပ်ကြတာကျွန်တော်တို့ဆက်မှာဒီပေါ်မှာနော်မီဒီယာတွေမှာကျွန်တော်တို့အားနေရတယ်ကြားနေရတယ်ပေါ့ဒါပါကလည်းပဲစောင့်ကြည့်ပြီးတော့တကယ်ပြောင်းအောင်ကြည့်ရပို့ပြီးတော့ပြောင်းနေဖြစ်အောင်ဟောစစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ရောက်အောင်စစ်တပ်ကကြည့်လည်းဒီဟုတ်ပြီဒီဝိုင်းနိုင်ငံရေးမှာကြီးစိုးထားတာမျိုးတွေကိုကျော်တဲ့ကျော်တော့ဆိုတာမျိုးနဲ့နိုင်ငံတကာလည်းသူတို့ထောက်အောင်ရောက်တော့ဝိုင်းဝင်းပြီးတော့ပတ်မိုးကြရတာပေါ့
ခုနဆရာစင်လင်းပြောသလိုပဲဒီနိုင်ငံတကာအထူးသဖြင့်အနောက်နိုင်ငံတွေကတော့မြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်ပေါ်နေပြီဆိုပြီးတော့ကြွေးကြော်နေကြတာလေဒါပေမဲ့ပြည်တွင်းကပြည်သူလူထုအများစုကတော့တကယ်အပြောင်းလဲအရသာကိုမခံစားရသေးပါဘူးဆိုပြီးတော့ပြောနေကြတာပေါ့ဒီတော့ဆရာဦးတင့်စွေအနေနဲ့ဟောခင်ဗျဒီအိန္ဒိယနိုင်ငံဘက်ကနေပြီးတော့သုံးရှုမြင်သုံးသပ်တဲ့အခါမှာဘယ်လိုများမြင်ရတွေ့ရပါလဲခင်ဗျပြောပါဦ
းဟုတ်ကဲ့ခင်ဗျပြည်တွင်းမှာကျွန်တော်တို့နှစ်ပေါင်း20လောက်တရားဝင်လို့တရားမဝင်လို့ဖြစ်ခဲ့ရှိခဲ့တဲ့ NLD ပါတီကဒီဟိုအိပါတီဖြစ်ပြီးတော့တော့အောင်သတိကြည့်လို့နေကျင်းကြတဲ့ပုဂ္ဂိုလ်ကလွတ်တော်တွေရောက်သွားတယ်ဆိုတော့အပြောင်းလဲတဲ့အပြောင်းလဲလို့ကျွန်တော်တို့ဆက်တာကဏ္ဍကမှကျွန်တော်လက်ခံအောင်ဖြစ်ပါတယ်ဒါရှိကြပါလိမ့်နောက်တစ်ခုကလည်းနှစ်ပေါင်းမြောက်များစွာထောင်ကျနေတဲ့နိုင်ငံရေးအကျဉ်းသားတွေထက်လွတ်လာတာလေ ကျွန်တော်ပြောနိုင်ပါတယ်။ ဒါရီကဟိုအကျိုးသဘောနဲ့အကျိုးသွားမဲ့ဆက်လက်ဖြစ်ပါတယ်။အဲဒီချိန်ထဲမှာပေါ်နေနှစ်ဆောက်ကနေနှစ်ဆုံးထိကြီးလိုက်ရင်ဒီကချင်းဒီနယ်မှာတိုက်ပွဲတွေဆိုတဲ့ကိစ္စကတော့အခုထိနည်းနည်းလုံးပါသွားတဲ့အမှန်မှာအစိတ်မချမွေ့ဖွယ်ဟာအတိုက်ပွဲတွေဖြစ်ပါတယ်။လာလို့ပဲဒီနှစ်ထဲမှာပထမဆုံးနဲ့ဟလာအမ်ဇမ်မာဟိုအန်ဒီရဲ့ကြီးရဲ့ရခိုင်ပြည်မြောက်ပိုင်းဒေသအဖြစ်သွ ပြည်သူလူထုရဲ့လုံရဲ့ဆန္ဒတွေကိုပြည်သူလူကရဲရဲဝံ့ဝံ့ဟလာဆန္ဒထုတ်ဖော်ကြတယ်ငင်းငင်းချမ်းချမ်းဆန္ဒထုတ်ဖော်တဲ့အခါမှာဒီတန်ဃာတော်တွေကနေတကန်ဥဆောင်ရတဲ့အချက်ဟာပြည်သူလူထုလှူရှားမှုဟာအားကောင်းလာတဲ့တနည်းပြအစစ်တစ်ခုကိုမြင့်တက်လာတယ်လို့ပြောလိုပါတယ်။ အဲ့ဒီချိန်ထဲမှာပဲဓမ္မအော်နှလုံးသားစရာစိတ်မချမ်းသာစရာကတော့ဒီချုပ်ခွန်မှုကတော့အခုချိန်ကြီးပေါ့လေဒါကလည်း2019ရဲ့ထူးခြားချက်ကြီးထဲမှာကျွန်တော်တို့ကဗမာသမိုင်းမှာဟိုတွေ့တွေ့နဲ့ရေးတဲ့သမိုင်းတစ်ခုဖြစ်သွားတော့မဟုတ်ပြီးနဲ့ရေးတယ်လို့ပြောရမှာပေါ့ခင်ဗျာဒါဖြစ်သွားတာတခါအချုပ်နိုင်ငံကပြောရင်နိုင်ငံသားနဲ့တော်တော်လေးထူးခြားပါတယ်အရေးကြီးဆုံးနိုင်ငံကြီးတွေနဲ့ဒေသက တော်လာနိုင်ခြင်းပေါ့လေဒါအတမထူကြပါလေဒီချိန်နဲ့မှာအဲတမရာဦးသိန်းစိန်ကိုယ်တိုင်ကလည်းဒီအိန္ဒိယလိုနိုင်ငံကိုလာနေအဲဒါအာဆီယံဟိုစီဝေးလက်တဲ့ရတယ်ဆိုတော့အဲကလည်းဒီအစိုးရဘက်ကကြည့်ရင်ထူကြချက်ပါပဲခင်ဗျာသို့တော့ဒီနိုင်ငံတကာတောင်းတဲ့မှာလိုအပ်ချက်ကြီးတစ်ခု2030နှစ်ခုမှာမဖြစ်နိုင်တာကတရုတ်ပြည်သူတမနာနိုင်ငံဆိုတရုတ်နိုင်ငံကဒီပမာပြည်နဲ့ပတ်သက်ရင်သူကခံစစ်သဘောမျိုးဖြစ်ပြီးတော့သူကအတူတဘောတွေတိုးတက်လာတာမရှိဘူးဆိုတဲ့ချက်ကနိုင်ငံကအစဉ်မြင့်မှာ2022ခုနှစ်မှာမှတ်တမ်းတရမှာဖြစ်ပါတယ်လို့ကျွန်တော်အချုပ်ပထမအလို့ပဲပြောရပါမယ
်။ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့။ကြည့်ဦးမြင့်လိုင်ရောခင်ဗျာဦးမြင့်လိုင်ရဲ့ရှုမြင့်သုံးသပ်ပုံလေးရောကြားပြသေးဗျ။
ဟုတ်ကဲ့ဒီ2022ခုနှစ်အတွင်းပေါ့နော်ဒီမြန်မာနိုင်ငံကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လေ့လာတဲ့အခါမှာနိုင်ငံရေးအရာပေါ့နော်ဒီချိန်လုံးကရှေ့ဘုတ်တို့ဖြစ်တဲ့ပုံကိုယ်တွေနိုင်ငံရေးအတိုင်းပြည်ကိုပြောင်းလဲဖို့ဟိုအတော်လေးအားသောကွန်ဆိုက်ကျူးစောက်ခဲ့တာကိုတွေ့ရပါတယ်။သို့တော်လည်းပဲဒီပြည်သူတွေရဲ့ဒီဟလာဟိုအခြေခံလူဒန်းစားရဲ့အတွက်ပေါ့နော်လိုအပ်ချက်တွေကိုဖြည့်ဆည်းပေးတဲ့အခါနေရာမှာတော့တော်တော်လေးတူနေတာတွေ့ရပါတယ်။ဆိုတော့နိုင်ငံရေးရကြည့်မယ်ဆိုလို့ရှိရင်ဟလာတော်ဆန်းစုကြည်ဒီလွတ်တော်တွေကိုဟလာရောက်သွားတာနောက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဟိုနိုင်ငံရေးမှာကိုပြော့လုတ်ကိုင်လာနိုင်တာဟလာတော်ဆန်းစုကြည်အနေနဲ့ဒီဟလာလူဘောစုကိုကိုယ်တိုင်လက်ခံရယူနိုင်တာဒီတခြားတိုင်းပြည်တွေကိုလက်ပတ်နိုင်တယ်ဆိုတာဟိုတော်တော်လေးဟိုပေါ့နော်ဟိုတည်တည်တားတဲ့ကြောင်းလမ်းမှုတစ်ခုလို့ဟိုပြောလို့ရပါတယ်နောက်တစ်ခုကဒီစစ်ဘိုလ်တွေအနေနဲ့ကအဲ့ဆိုလို့ရှိရင်ဦးသိန်းစိန်အမေရိကကိုရောက်လာခဲ့တယ်နောက်တစ်ခါဒီဘယ်တော့မှဟိုပုတ်ပွင့်နေနေမပြောခဲ့တဲ့စစ်ဘုတ်ချုပ်တွေကဒီပြပမီဒီယာတွေနဲ့တကားပြောတယ်ပါညာပေါ့နော်နောက်ပြီးတော့ဒီအစိုးရတဲမှာလည်းဟိုတမရယုံအနေနဲ့ဟိုဒီစီစတာလို့ကိုကြိုးရောက်ခဲ့တာတွေတွေ့ရပါတယ်နောက်ပြီးတော့လွတ်တော်ဘက်မှာကြည့်မယ်ဆိုလို့ရှိရင်လည်းဥပဒေပြူရေးကိုပေါ့နော်တချို့တွေမှာတော်တော်လေးကိုဟလာဟိုပြင်းပြင်းထန်ထန်ဆွေးနွေးကြရတာတွေစသဖြင့်ပေါ့နော်အဲ့လိုခင်ကျင်းနေတွေ့တဲ့အခါကျတော့ဒီဗမာနိုင်ငံအနေနဲ့ဒီမိုကရေစီပြောင်းလဲရေးလမ်းကြောင်းပေါ်ကိုထင်သာမြင်သာရှိပြီးတော့စတင်တဲ့နှစ်လို့ပဲဟိုပြောရမှာဖြစ်ပါတယ်တိုးတော်လည်းပဲဒီနှစ်50လောက်ဒီစစ်အာဏာရှင်တွေလက်အောက်မှာနေတဲ့တိုင်းပြည်တစ်ခုအတွက်ကတော့ဟိုဒီ2013ခုနှစ်ကစပြီးတော့ရှိမှာဟိုလောက်ဆရာရဲ့အများကြီးရှိသေးတဲ့လေချီဆောင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒါတွေကတော့ကျွန်တော်တို့အခုပြီးခဲ့တဲ့2022ခုနှစ်မှာမြင်ခဲ့တွေ့ခဲ့ကြရတဲ့ကိစ္စတွေပေါ့နော်ဒီနှစ်အတွင်းမှာဒီပြည်သူတွေအပိုင်းကလည်းပဲဒီမိုကရေစီလမ်းကြောင်းပေါ်တော့ရောက်လာပြီဒီမိုကရေစီအခွင့်အရေးတွေရပြီဆိုပြီးတော့ဆန္ဒပြမှုတွေတော်တော်များများပဲလှုပ်လာခဲ့ကြတယ်အဲ့ဒီလိုဆန္ဒပြမှုတွေလှုပ်ကြတဲ့နေရာမှာစီးနဲ့ကန်းနဲ့မလှုပ်လို့စသဖြင့်အကြောင်းအမျိုးမျိုးနဲ့ဖမ်းတာစီးတာတွေကြားရတယ်ဖမ်းစီးထားပြီးတော့တခါဒီဥပဒေကိုလိုရာဆွဲပြီးတော့စီမံနေတာတွေလည်းပဲကျွန်တော်တို့သတင်းတွေထဲမှာကြားနေရတယ်အဲ့တော့လာမယ့်ဒီ2023ခုနှစ်မှာစစ်မှန်တဲ့တရားဥပဒေစိုးမိုးရေးဆိုတာမျိုးကိုမြင်ရတွေ့ရဖို့အဂတိလိုက်စားမှုတွေကင်းရှင်းဖို့စတဲ့မြင်ကျင်တွေ့ကျင်တဲ့ကိစ္စရပ်တွေကို ဘယ်လိုများမျှော်မှန်းနိုင်အောင်မလဲဆိုတာဆက်လက်ပြီးတော့ဆွေးနွေးကြပါလေ။ဆရာဦးဇင်လင်းစပြီးတော့ပြောပါလားခင်ဗျ။ဟု
တ်ကဲ့။2013ခုရဲ့အခင်းကျင်းကတော့ကျွန်တော်တို့ဒီအခု12ခုမြတ်မှာရှိခဲ့တဲ့အခြေခံတွေကိုပဲဖြေခံပြီးဆက်သွားမှာပဲ။ဒီဆက်တော့ဒီ2012ခုအခင်းကျင်းကတော့ကျွန်တော်တို့အားလုံးပြည့်ကြတဲ့အတိုင်းနဲ့ဒီလူလူစုရဲ့ဆရာပြောနေတဲ့အကြောင်းလေးရဲ့အကျိုးရှိအားကိုတို့ကမခံစားရတဲ့အပြင်ဒုက္ခဒုက္ခတွေနဲ့ဖြစ်နေမှုတွေကိုထပ်ပြီးတော့ပို့ပြီးတော့ခံရရတယ်လေဒီလိုတို့ကဒီလိုမြင်လာတယ်ဖြစ်လာတယ်မြင်ရုံဆောင်နေကုန်တကယ်လည်းခံစားနေကြရတယ်ဘာကြောင့်လဲဆိုတော့ဒီနေရာကြီးအသိဉာဏ်နဲ့ခိစ္စဒီဆက်ရုံလို့နေမှာအလုပ်သမားတွေရဲ့အခွင့်အရေးတွေဆုံးရှုံးနေရတယ်မြတ်ပတ်တဲ့လူသမားတွေကတောင်းဆိုရတယ်အစိုးရကဘာမှဖြစ်စင်မပေးနိုင်ဆရာပြဿနာမျိုးတွေဆရာကြီးအများကြီးပေါ့လေကျွန်တော်တရားဥပဒေဆုံးမှုမရှိတဲ့ကြောင့်လည်းဒီလိုရဲ့ဥလင်ခံရဆိုတော့ကဒီလိုမျိုးကတော့ဟိုဘာမှမခံစားရဘူးလို့ပြောရမယ်လေကျွန်တော်အနေနဲ့အလိုတူချင်းဒီမှာလုပ်ဆောင်ရတယ်။ဒါအဲ့ဒါအပြင်အခုလည်းဒီတရားမြင့်မှာကျွန်တော်တို့အမှားဥသိမ်းစိန်ပြောသွားတယ်။တကယ်အနှစ်သာရရကြီးတဲ့အခါကျတော့ဒီသူ့အစိုးရရဲ့အားနည်းချက်တွေကျွန်တော်သိပြီးမှလိုသေးတဲ့အချက်တွေအစိုးရကမှဒီကျွန်တော်တို့လက်စားမှုတွေရှိနေသေးတာတွေစသဖြင့်ဘောဒီလိုအခြေအနေတွေဆက်ပြီးရှိနေသေးတယ်ဆိုတာကိုဒီကိုယ်တိုင်ကဝန်ခံရတာကျွန်တော်တို့တွေ့ရတယ်။ဒီဥစ္စာကိုကျွန်တော်တို့ကအဲ့ဒီလိုအားနည်းချက်တွေကိုသူ့ဘောပြောကြားပြီးတော့ကသူ့ရဲ့ဝန်ကြီးအဖွဲ့တွေနဲ့အုပ်ချုပ်ရေးအဖွဲ့တွေကိုဒါရီပြည်ပြည်မို့လို့ရဲဒါရီပြည်ပြည်ပြီးတော့ကျွန်တော်တို့ကောင်းမွန်တဲ့ဆိုးရဖြစ်အောင်ဆက်ပြီးတော့ကြိုးစားကြဖို့လိုတယ်ဆိုတော့သဘောမျိုးပေါ့လေအပေါ်ရန်ချက်ပြီးတော့ကျွန်တော်တို့အဲ့လိုပြောတယ်လေတုံးတတ်တယ်ကျင့်ဝင်ထောက်ဖြစ်တဲ့ဒီဝင်ကြီးတွေတော့လည်းကောင်းနော်ဆိုးရရာရှိကြီးတွေကိုတော့လည်းကောင်းစံပြရအရေးယူကြတာမျိုးလည်းမရှိဘူးဝင်ကြီးတချို့ဒီတော်တော်ကြီးဆိုးရွားလာစားတာဆိုးရဖဲ့တဲ့ယာရုကြီးပုဂ္ဂိုလ်တွေအဲ့လားစားတာဒါရီအစည်းအဝေးတွေထဲမှာကျွန်တော်တို့ဒီဆိုရှယ်မီဒီယာတွေကနေသင့်လူတွေကတိတိကျကျထုတ်ပေါ်ပြီးပြောနေဆိုညာတွေရှိတယ်ဒါတွေလည်းတော့ဘာမှဟိုတာဝန်ယူပြီးတော့ဆိုရအနေနဲ့ကန့်တယ်နိုင်မှာပြည့်စုံနေတာမရှိဘူးအဲ့တော့ဒါသမရရဲ့ဩဇာအာဏာနဲ့ပတ်သက်ပြီးကျွန်တော်တို့တော်ကြီးသမရဖြစ်ကြကောင်းတယ်ပေါ့အဲ့ဒါပြင်အခုကျွန်တော်တို့လည်းဘောင်းတောင်ကိစ္စမှာကရင်ကျွဲသွားပုံတွေကိုကြည့်ပြန်တော့လည်းပဲအလားတူပဲကျွန်တော်တို့ပြရတယ်ဘယ်လိုအမြင်ပြလိုက်လို့ဒီလောက်ထိကံကြရီမျိုးလောင်ပုံနဲ့ကိစ္စဟာအတော့ဆိုရတဲ့ဖြစ်စဉ်တစ်ခုပဲအဲ့တော့ဒီကိစ္စနဲ့ပတ်သက်လို့လည်းအစိုးရရဲ့စိုင်းတွေပုံဖြည့်ရှင်းဖို့လုပ်ပုံတိုင်ပုံတွေဟာအဲဒီမိုကရေစီစကားတော့အဝေးကြီးပါလေဒီလိုကိစ္စတွေကိုလည်းတာဝန်ပြီးတော့ကျွန်တော်တို့အစိုးရအနေနဲ့ကစနစ်ပြဖြည့်ရှင်းနိုင်တာမသိရတဲ့အခါကျတော့အဲသမရရဲ့ဒီဩဇာအာဏာအပိုင်းရပါလေအားနဲ့ရှိနေတဲ့ပုံတရားမျိုးနဲ့ဒီစင်မဲ့စင်တဲ့တာဝန်ယူရင်ဒီမှာလည်းပဲကြော်ရဲပြီးတော့ဟာဒီလက်စားမှုကိုလည်းအခုချိန်ထိနော်အတက်ပြနိုင်နေတဲ့ခါကြတော့ဒီသမရကြေကျော်နေတဲ့ဒီကျွန်တော်တို့ဆင်းရဲမှုလျှော့ချရေးတို့ဒါလာမဲ့ဥဒတံအတွက်မှာပဲတူးချင်းဝင်ကြီးတွေတိုးတယ်အောင်လုပ်ဖို့တော့အတိုင်းကြီးရောဒါဒီလိုရန်ကောင်းမရောက်သွားဖို့ဆိုတော့စသဖြင့်ပြောတဲ့စကားတွေဟာအချင်းကြီးတယ်လို့ကျွန်တော်ကအဲ့လိုမြင်တယ်ဒါကြောင့်မလို့အဲဒီအခုဒီသမရပြောသွားတဲ့နေကောင်းတော့မှာပါတဲ့အချက်လက်တွေကိုအခြေခံပြီးကျွန်တော်ကဆင်းရဲကြည့်တဲ့ခါကြတော့အစိုးရဖွဲ့အနေနဲ့အတော့ကိုအတော့ကိုအခြေချက်တွေလည်းပဲမမေ့ဘူးပေါ့လေပြောရလို့ရှိရင်အဲဘာလို့လဲဆိုတော့အခုဒီအချင်းဖြစ်ပေါ်မရနိုင်တဲ့ကိစ္စလည်းပဲဒီလူငယ်အောင်နဲ့အတော့ကိုခက်နေပြီးတော့ဒါဒီကိစ္စလည်းဒီလူလူပေါ်မှာဝန်တော့ဝန်တို့ကြီးထပ်ပြီးတော့ပြည်နေတယ်အဲတော့ငင်းရဲဆိုတာလည်းပဲတာမအပြည့်ထားတာလည်းရှိပြီးတော့တကယ်တမ်းကျတော့ဆက်ရည်ဒီအောင်စုပေါ့လေဆိုတဲ့အချိန်ကိုလက်တွေကတော်တော်လှမ်းဝေးနေတာတွေ့ရတယ်ဘယ်တော့မှမလို့2013ခုနှစ်မှာလည်းဒီပုံစံအတိုင်းဒီခင်းရင်းအတိုင်းတော့ရင်တော့တကယ်မှန်ကန်တဲ့ကောင်းမွန်တဲ့ဖြစ်ရတဲ့အကြောင်းလေးတစ်ခုကိုရဖို့ဆိုတာတော့အဖြစ်နိုင်နေဘူးလို့ကျွန်တော်တို့အဲ့လိုထုတ်ကြမိတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်အဲ့တော့ဒီသမရဥသိမ်းစိန်ပြောသလိုနိုင်ငံတော်အတွက်စံရှင်းတဲ့အစိုးရဖြစ်လာဖို့အတွက်နော်တရားဥပဒေစိုးမိုးရေးတိတိယောက်ယောက်စစ်စစ်မှန်မှန်နဲ့ရှိနိုင်ဖို့ဆိုလို့ရှိရင်အဂတိကင်းရှင်းရေးလည်းပဲဒါလိုအပ်တာပါပဲဒီတော့ဆရာဦးတင်းစွေကရောဒီကိစ္စတွေပေါ်မှာကြည့်ပြီးတော့ပေါ့နော်လာမယ့်နှစ်အတွက်ကျွန်တော်တို့ဘယ်လိုများမျှော်မှန်းနိုင်မလဲဘာတွေလုပ်ပေးသင့်တယ်လို့များမြင်ပါတယ်ခင်ဗျာဆရာဦးတင်းစွေဟုတ်ကဲ့
လာမယ့်2013ခုနှစ်ကလည်းကျွန်တော်တို့အဖက်ဖက်မှာစိန်ခေါ်မှုလို့ခေါ်တဲ့အရာတွေကိုရင်ဆိုင်ကြော်လွှားကြရမှာပဲဖြစ်ပါတယ်။ဒီဥသိမ်းစင်ရဲ့အစိုးရကလည်းရင်ဆိုင်မှုတွေအများကြီးစိန်ခေါ်မှုတွေအများကြီးရှိသလိုသူ့ကိုအစိုးရအဖြစ်သမဏဖြစ်တင်ပေးလိုက်တဲ့ကြံ့ခိုင်ရေးပါတီအတွက်လည်းစိန်ခေါ်မှုကြီးကြီးအတွက်သူတို့ပြင်ဆင်နေကြရလိမ့်မယ်ကာလဖြစ်တယ်။အဲနောက်အလားတူပဲဒေါ်အောင်ဆန်းစုကြည်ရဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်ကလည်းဒီစိန်ခေါ်မှုဆိုတာတဲ့သူအတစ်ဖြစ်နိုင်သူနှမ်းမှုသူပြင်ဆင်နေတဲ့နေတာတွေ့ရပါတယ်ဒီပါတီကြီးလာကလည်းအလုပ်ပဲ အလားတူပဲတော့အောင်စားစုကြီးကိုနိုင်ငံကဟာအဲနိုင်ငံအကြီးအကဲဒီလှုပ်ရဲတဲ့လှုပ်ဝင်တဲ့လှုပ်ဖို့လိုအပ်တယ်လို့ပြောလာတော့ကအဲ့ဒီကလည်းပဲဒီအတွက်စဉ်းစားနေ2013ခုနှစ်မှာအကြီးအကဲပြင်လာကြအကြောင်းရှိတယ်လို့ယူဆတယ်။ပါတီကအဲ့ဒီပါတီကအရင်အခုကီလိုပေါ့လေအဲတော့အောင်စားစုကြီးကထက်ကနေဆောင်ရွက်ပြီးပါတီအနေနဲ့ကဟိုပါတီရဲ့လုပ်ငန်းပုံစံတိတ်မပေါ်တဲ့ ကာလာကနေပြီးတော့2013မှာတော့ပါတီရဲ့ပုံစံပုံပြီးတော့ပေါ်လွန်လာမယ်လို့ကျွန်တော်ယူဆပါတယ်။နောက်တစ်ခုစိန်ခေါ်မှုကတော့ဥက္ကဋ္ဌပြည်တွင်းညီညာရေးလို့ပြောနေတဲ့ကိစ္စကတော့ဘယ်လိုဆောင်ရွက်မလဲဆိုတော့ဒါကတော့စစ်တပ်နဲ့တက်ကြီးအစိုးရပေါ်မှာအကြီးအကျယ်မူတည်နေတယ်။ဘာကြောင့်လဲဆိုပြည်သူလူထုရောကာယကံရှင်လားဒီတိုင်းနာဖွဲ့စည်းတွေကရောကပြောရတဲ့အလုပ်ပြီးတော့အစိုးရဘက်က
စစ်တပ်ပိုင်းကပြောရတဲ့အချိန်မလုပ်နိုင်သေးတော့2013ခုနှစ်မှာများအဖြစ်ဒီကောင်းရှာကောင်းရှာတွေ့နိုင်မလားလို့တော့ကျွန်တော်မျှော်လင့်ချင်ပါတယ်။နောက်တစ်ခါကဒီရခိုင်ဒေသအရေးခင်ကတော့နိုင်ငံတကာကဆက်လာစရာအကြောင်းရှိတယ်လို့မြင်တယ်။ဒါအတမအမျှော်မြင်ကြီးကြီးနဲ့ဆောင်ရွက်ကြမယ်နိုင်ငံရဲ့ဟလာအထုတ်ချာအာဏာအရေးခင်ကိစ္စကြီးတစ်ခုဖြစ်တဲ့အတွက်2013ခုနှစ်မှာဒီအရုပ်ရဲ့ကြီးက
ာတွေရှိပြီမလို့စာဝတ်နေရေးနဲ့အခြေခံကိစ္စတွေကဘာမှမပြောင်းလဲတဲ့အပေါ်မှာအဲလူလူကခါသီးပြီးတော့2013လည်းပဲရင်ဆိုင်ရအောင်မဲ့သဘောရှိတယ်။သို့တော်လည်းအားရှိစရာကပြည်သူလူထုရဲ့နိုင်ငံရေးထဲမှာတက်တက်ကြွကြွနဲ့စီးစနစ်တကျနဲ့ပြည်သူ့ပါဝင်မှုတွေဟာအမတားအားကောင်းလာတဲ့အတွက်2013မှာလည်းအလားတူတွေပါနိုင်တယ်။ဒီလိုပေါ်လာလို့ရှိရင်လည်းလက်ရှိဆိုရတဲ့နောက်ထပ်ကော်မရှင်အသစ်တွေတော့ထည့်ဖွဲ့မလားလို့2013ကိုကျွန်တော်မျှော်မှန်းတယ်ခင်ဗျာ။အဲ့ဒါကနိုင်ငံကမှာကတော့ဟိုအလားလားကတော့တိတ်ပြီးတော့အများကြီးထူးခြားစရာတော့မရှိဘူးအချိန်နဲ့ပဲဆက်ပြီးသွားလိမ့်မယ်နိုင်ငံကဆိုလည်းဒီလိုရဲ့နိုင်ငံရေးလှုပ်ရှားမှုပြည့်ပြည့်မှုအပေါ်မှာပါတာမှုတည်ပြီးတော့ကြောင်းလဲလိုက်ကြရတာကိုကျွန်တော်နိုင်ငံကအတွက်ကတော့ကျွန်တော်တိတ်ပြီးတော့ဟိုအများကြီး2013မှာမပြောလို့မအောင်2014ပြင်ဆင်မှုအာဆီယံဥက္ကဋ္ဌပြင်ဆင်မှုတွေပဲရှိနေမှာဖြစ်ပြီးတော့အာပြည်သူလူထုနဲ့နောက်တစ်ခါအခုနိုင်ငံရေးခင်းနိုင်ငံအာဇီအစ်စ်တွေ2013နှစ်မှာပေါ်ပေါက်ပေါ်နိုင်တယ်လို့ကျွန်တော်တော့မှတ်ပါတယ်ဒါကတော့ဒီမိုကရေစီနဲ့ပါတီစုံစနစ်မှာအဲဒါလိုအာဇီကလာပေါ်ပါလာတာကတော့ဒါဂျူတူလက်ခံရမယ်ဒီစားပဲဖြစ်ပါရခင်ဗျာ
ဟုတ်ကဲ့ခင်ဗျာကဲတော်တော်ဝတ်ပြည့်စုံနေပါပြီဥမြင့်လိုင်းအနေနဲ့တော့ခင်ဗျာအခုလာမယ့်2013ခုနှစ်မှာဗာဒီများမြင်ရင်တွေ့ကျင်ပါလဲဘယ်လိုများမျှော်မှန်းနိုင်ပါလို့လဲ
ဟုတ်ကဲ့ဒီ2013ခုနှစ်ပေါ့နော်2013ခုနှစ်အတွက်ကျွန်တော်စဉ်းစားတဲ့အခါမှာဒီမြန်မာနိုင်ငံရဲ့ဟိုတကယ်ပြုပြင်ပြောင်းလဲလမ်းမပေါ်ကိုစပြီးတော့ခြေလှမ်းနေလို့ပြောတဲ့2012ခုနှစ်ကအခြေအနေကိုပေါ့နော်ကျွန်တော်အခြေခံပြီးတော့စဉ်းစားမယ်ဆိုလို့ရှိရင်ဒီအရေးကြီးကျွန်တော်မြင်တဲ့အချက်ကအရေးကြီးတာကတော့ဒီမြန်မာစစ်ဘုတ်ချုပ်ဒီမှာရှိခဲ့တဲ့ဟိုစဉ်းစားပုံစဉ်းစားနည်းပေါ့နော်ဆိုတော့အဲ့ဒီတော့အဓိကဟိုဒီစစ်ဘုတ်ချုပ်တွေဘယ်လောက်ထိပြောင်းလဲနိုင်မလဲဆိုတဲ့အပေါ်မှာတော့ဟိုကျွန်တော်ထင်တယ်90ခန့်လုံးနဲ့မူတည်လိမ့်မယ်လို့ယူဆပါတယ်။ဘာကြောင့်ဆိုတော့လက်ရှိအခြေအနေမှာကတိုင်းပြည်မှာဟလာမပြီးပြတ်သေးတဲ့ဟလာတိုင်းသားရေးကိစ္စတွေရှိတယ်ဟလာဟိုစစ်ဖြစ်ပွားနေတာတွေရှိတယ်။အဲ့နောက်တစ်ခါဒီပေါ့နော်ဟိုဒီလက်ဗရန်ဒေါအရေးခင်ကိုကင်တွယ်တဲ့အခြေအနေတွေကိုကြည့်မယ်ဆိုလို့ရှိရင်စစ်ဘုတ်ချုပ်တွေရဲ့နဂိုမူလစဉ်းစားပုံစဉ်းစားနည်းကိုအခြေခံပြီးတော့သူတို့ပြဿနာတွေကိုကင်တွယ်တာမျိုးတွေ့ရတယ်။ဆိုတော့တကယ်လို့ဒီမိုကရေစီပြောင်းလဲမှုတစ်ခုပြုလုပ်မယ်ဆိုလို့ရှိရင်တော့ပြောင်းလဲလာတဲ့အခြေအနေပေါ်ကိုမူတည်ပြီးတော့ဒီပြဿနာတွေကိုဖြေရှင်းတဲ့ပုံစံကဟိုပြောင်းလဲရမှာဟုတ်။ဆိုတော့ဟို90ရာခိုင်နှုန်းကတော့ဒီစစ်ဘုတ်ချုပ်တွေဘယ်လောက်ထိပြောင်းလဲနိုင်မလဲဆိုတဲ့အပေါ်မှာမူတည်မယ်အတိုင်းပြီးပြောင်းလဲရ။နောက်ပြီးတော့ဒီပကတိအခြေအနေကိုကြည့်မယ်ဆိုလို့ရှိရင်အခြေအနေတစ်ခုပြောင်းလဲသွားတာနဲ့အမျှအမအစိုးရဘက်ကပြည်သူဘက်ကဟလာဒီဟိုတခြားနိုင်ငံရေးပါတီတွေရောတိုင်းပြည်ပြောင်းလဲဖို့လုပ်နေတဲ့ပုံကိုယ်တွေရောပြောင်းလဲလာတဲ့အခြေအနေပေါ်မှာမူတည်ပြီးတော့ကျွန်တော်လုပ်ပုံလုပ်နည်းတွေပြောင်းလဲရမှာဖြစ်တယ်လို့စဉ်းစားတွေးခေါ်ပုံနဲ့ပြောင်းလဲရမှာဖြစ်ပါတယ်ဆိုတော့ဒီတော့ဒီတကယ်တမ်းတိုင်းပြည်ပြောင်းလဲတဲ့ဟာကိုကျွန်တော်ကဘာလို့စံတင်ထိုးကြည့်မလဲဆိုလို့ချင်းပြည်သူလူထုဘဝကိုကျွန်တော်ဘယ်လောက်ထိပြောင်းလဲပေးနိုင်မလဲဆိုတာကိုမူတည်မယ်လို့ယူဆပါတယ်ဒါတော့ဒီပေါ့နော်2013ခုနှစ်မှာကျွန်တော်ကြီးကြီးမားမားပြောင်းလဲမှုဒီကူတော့ဘယ်လောက်ထိမျှော်မှန်းရမလဲဆိုတော့ကျွန်တော်မသိချသေးပါဘူး
ဆိုတော့ဟိုလက်ရှိတိုင်းပြည်ပြောင်းလဲလုပ်နေတဲ့ပုံကိုယ်ကြီးအနေနဲ့ဒီတဲ့ပုံပြီးတော့နှစ်ဆလုံးများဟိုကြိုးစားပြီးလုပ်နိုင်မယ်ဆိုလို့ရှင်တော့ဟိုဘောနော်မြန်မာပြည်သူတွေအတွက်ပူပြီးတော့ဝန်သားစရာကောင်းမဲ့သတင်းတွေများထွက်လာမလားလို့မျှော်လင့်မိပါတယ်ခင်ဗျာဟုတ်ကဲ့ခင်ဗျာအဲ့တော့ကျွန်တော်တို့အခုအချိန်ရနေနေလင့်လာပါပြီဒီတော့ဒီကောင်းကျိုးအနေနဲ့ပြောရမယ်ဆိုလို့ရှင် လဲဆိုတာလေးအချင်းယုံပြီးတော့ပြောပါလားခင်ဗျာဆရာစင်းလင်းညီကုန်းကျုပ်အချင်းယုံပြောပါအောင်ခင်ဗျာ
ဟုတ်ကဲ့ဒီအချင်းကျုပ်အတိုင်းနဲ့ပြောရင်တော့ဆရာကျွန်တော်တို့လည်းလောက်အောင်မှာကတော့နိုင်ငံရေးကြည့်ဒီပမာကံကကျွန်တော်တို့တိုင်းပြည်ကိုစံပေးတိုးတက်စေခြင်းနဲ့စေတနာနဲ့ဆော်ရုပ်ချက်ပေါ်ခြေကဥပဒေဟာအချင်းကိုပြင်တော့မြန်မာနိုင်ငံဟာရှေ့ခရီးကျန်ပြီးနေစံပေးနေရှိနေအဲဒီတော့ဆိုရတော့ပေါ့မယ်လို့ကျွန်တော်တို့အဲ့လိုမြင်နေတခြားတိုင်းရင်းသားဆိုရစီဒီခေါင်းဆောင်တွေအများကြီးကလည်းပဲဒီပေါ်ရုပ်တွေကအခြေခံဥပဒေဟာတိုင်းပြည်ငေါ်ရှိလို့မြင်နေရေးမြေကောင်နဲ့တက်နေရေးဒီပေါ်ရုပ်တွေရေးမှာတကယ်အဓိကခလုတ်ကလေးကြီးတစ်ခုတော့မြင်နေရတယ်အဲ့ဒီအခါကျတော့တကယ်သာတိုင်းပြည်ကိုတိုးတက်စေခြင်းနဲ့စေတနာရှိတယ်ဆိုရင်တော့ဒီစစ်တပ်ကခေါင်းဆောင်များအနေနဲ့ဒါကိုမှန်မှန်ကန်ကန်သုံးသပ်ပြီးတော့ဒီရည်ရည်ကြီးကအချို့တလူဆုံးရှုံးမှလာကိုမကြည့်ပဲနဲ့တိုင်းကြီးရှေရည်ကြည်လူရှေရည်ကိုရှေ့ရှုပြီးတော့ပါဒီလိုမျိုးဆိုကချင်တာဥပ္ပေကြီးကိုတော့ဟောပြမကိုချင်နေဆိုတဲ့နော်ကျွန်တော်တို့ပိုင်းချက်ချက်နဲ့အားလုံးညီညီညာဝိုင်းဝန်းရှိပေါင်းပြီးတော့ပြင်းနေတင်လိုက်တာတွေကိုရဲရဲပြင်လိုက်ရင်တော့ကျွန်တော်တို့တိုင်းကြီးရှေရည်ဟာတော့ကိုချောမချောမျိုးသွားမယ်အဲ့လိုမှမဟုတ်ပဲဒီဟာကြီးကိုအသေးဆက်ပြီးတော့ဖက်တွယ်ထားအောင်နဲ့ဆိုရင်တော့အဲကျွန်တော်တို့တိုင်းကြီးမှာကျေးဇူးတင်လို့ဆိုတော့အချင်းကနေကျွန်တော်တို့လက်ရှိဖြစ်နေတဲ့ဒီဒီရက်ဆစ်အပါအဝင်စာဝန်ကြီးအဖက်ဖြစ်ဒါတွေကိုကျွန်တော်တို့ကြော်လာမယ်လို့အန်တန်ခက်ခဲပါသေးတယ်လို့ကျွန်တော်တို့အဲ့လိုသုံးသပ်မိပါတယ်။
ကောင်းပါပြီခင်ဗျ။ကျေးဇူးဥဒင်းဆိုရောခင်ဗျ။ဒီလာမယ့်နှစ်အတွင်းမှာဘာကိုများအမြင်ကျင်ဆုံးမှာလဲအဓိကဦးစားပေးရမယ့်ကိစ္စလေးတစ်ခုတော့ပြောပါဦး။
အဲဒါလို့ကနိုင်ငံရေးတွေဟိုစီပြောပါလားစီဝိုင်းနဲ့ပြောရင်လည်း IMF တို့ World Bank တို့ကလည်းဟိုတမလှပါတဲ့ကိန်းငန်းတွေပေါ်မှာပြီးတိုးတက်လာကြရှိတယ်လို့ပြောနေတယ်ဒါပေမဲ့လို့ဒီအရေးကမစားရဘူးခင်ဗျာစားရဖို့လိုအပ်တဲ့ပြည်သူလူထုဟာဆင်းရဲသားလူထုတောင်သူလယ်သမားလူထုကိုဒီတဲ့ဒီအဲစီဝိုင်းတိုးတက်အောင်တိုင်းပြည်စီဝိုင်းရေးမဟုတ်ဘူးအဲ့ဒီတကယ်လူထုစီဝိုင်းရေးတိုးတက်အောင်လုပ်ဖို့ကလည်းတမလိုတယ်နံပါတ်၁ချက်နောက်တစ်ခါဒါကြောင့်လေယင်းဒီမြုံတမ်းမှုတွေအဲဘတ်ဂျက်ထားရထားမှုတွေဟာအလုတ်ကန်ဖန်တီးရေးတွေနဲ့ဒီလိုဟာဂုံထုတ်လုပ်မှုကိုလုပ်တဲ့တောင်သူလယ်သမားတွေနဲ့အလုတ်သမားတွေရဲ့စာဝတ်နေဘက်ကိုကြီးတဲ့နဲ့ဆိုတဲ့စီးပွားရေးလမ်းကိုကြောင်းတဲ့နဲ့တစ်ချိန်တည်းမှာသူတို့အတွက်ပညာရေးကျန်းမာရေးပေါ့လေအခုတော့ပညာရေးတော့အောင်သန်းသူကြီးကိုယ်တိုင်စနေတော့ပညာရေးတော့အလားအလာလေးတော့ရောက်ပြီးလေးဖြစ်လာတယ်လို့ကျန်းမာရေးပဲလေအဲ့လိုဖြစ်တဲ့နဲ့လို့ကျွန်တော်ယူဆတယ်နောက်တစ်ခါစီဝါရေးလို့ပြောတဲ့ခါမှာဒီနေ့ဗမာပြည်မှာဟာလာဟိုအားလုံးပြောနေတဲ့ခရိုနီကပဲဖြစ်ပြီးတော့ဗမာပြည်မှာလူလက်တန်းစားဆိုတဲ့ဟာကလူတွေမေ့ထားပြီးမပြောမပေါ်သေးဘူးခင်ဗျာဒါကြောင့်အောက်ခြေခံပြည်သူလူထုနဲ့လူလက်တန်းစားပေါ်လာတဲ့စီဝါရေးကိုဒါရေလိုလုံးလို့ရတဲ့ကိစ္စဖြစ်တဲ့အတွက်ဒီဟာကိုထောက်လာမဲ့နှစ်မှာဒါဥစားပြီးလုံးမှသာလိမ့်ရင်ဒါအကျိုးလို့ကျွန်တော်မြင်တယ်ကျန်တဲ့နိုင်ငံရေးဆိုတာကတော့ဒီလိုသွားနေတာဘယ်သူမှသားမရဘူးဒီစီးပွားရေးကိုလည်းအပေါ်ရကိန်းကနန်းနဲ့ကြည့်ပြီးတော့သွားနေုံနဲ့မရပဲနဲ့တကယ်ပါဇက်ပေါက်ထဲရောက်မဲ့စီးပွားရေးကိုဖန်တီးနိုင်ကြရင်တော့ကျွန်တော်ဖန်တီးကြစေချင်တယ်လို့ကျွန်တော်ဟိုညွှန်လင်းပါတယ်ခင်ဗ
ျဟုတ်ကဲ့ကဲဦးမြင့်လာခင်ဗျညီကုန်းကျုပ်အနေနဲ့ဘာများဒီဘာမျိုးများအတွေ့အမြင်ကျင်ဆုံးလဲဆိုတာလေးကျွန်တော်တို့ကြားပြရစီ
ဟုတ်ကဲ့2013ခုနှစ်မှာကျွန်တော်အနေနဲ့ပေါ့နော်ပုဂ္ဂလိကအမြင်အနေနဲ့ဟိုအတွေ့အမြင်စဉ်ဆုံးကဘာလဲလို့ဆိုတော့ဟလာဒီလက်ရှိမြန်မာစစ်ကောင်းဆောင်နေနောက်ဒေါအောင်ဆန်းစုကြည်ကောင်းဆောင်နဲ့ကောင်းဆောင်နဲ့ပေါ့နော်ဒီမိုကရေစီပြုပြင်ပြောင်းလဲရေးလို့လာနေတဲ့လူတွေနောက်ပြီးတော့ဒီတိုင်းရင်းသားလက်နက်ကိုင်တွေနောက်တစ်ခါဒီမြန်မာပြည်ရဲ့စီးပွားရေးကိုတကယ်ချုပ်ကန့်ထားတဲ့ခရိုနီလို့ခေါ်တဲ့ပုံကိုယ်တွေပေါ့နော်ဆိုတော့အဲ့ဒီပုံကိုယ်တွေအားလုံးကနေပြီးတော့ကိုပြပပေါင်းဆောင်ကနေပြီးတော့တကယ်တိုင်းသူပြည်သားတွေဟိုဖွံ့ဖြိုးတိုးတက်ဖို့တကယ်တိုင်းသူပြည်သားတွေရဲ့အကျိုးစီးပွားကိုဖြစ်နိုင်မဲ့လုပ်ငန်းတွေကိုနိုင်ငံချင်းချင်းနဲ့လုပ်ကင်ကြရတဲ့ဆိုတော့အခြေအနေမျိုးကိုကျွန်တော်မြင်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ရတဲ့အခြေအနေပြည့်နေပြီမို့လို့ဒီမှတ်ချက်တွေနဲ့ပဲကျွန်တော်တို့ဒီမှာညီကုန်းချုပ်ပြရစေ အခုလိုပါဝင်ပြီးတော့ဆွေးနွေးသုံးသပ်ပေးခဲ့ကြတဲ့အတွက်ကြောင့်ထိုင်းနိုင်ငံဘန်ကောက်မြို့မှာအခြေစိုက်တဲ့ဆိုင်ရေးဆရာတင်းသာဆရာကြီးဦးစင်လင်းအတအပြင်အိန္ဒိယနိုင်ငံညူဒေလီမြို့မှာနေထိုင်တဲ့ NCGUB ပြည်သူ့မြန်မာနိုင်ငံညွန်ပေါင်းအစိုးရအဖွဲ့ဝင်ဟောင်းဒေါက်တာဦးတင်ဆွေအမေရိကန်ပြည်သူ့မှာရှိနေတဲ့ဘာမာတူဒီအင်တာနက်သတင်းစာအဒီတာချုပ်ဦးမြင့်လှိုင်တို့ကိုအထူးပဲကျေးဇူးတင်ရှိကြောင်းပြောကြားပြစေ။သောတာရှင်မြန်မာပြည်သူအပေါင်းလည်း2023ခုနှစ်မှာကိုချမ်းသာစိတ်ချမ်းသာနဲ့နေနိုင်ကြပါစေလို့ဆုမွန်ကောင်းတောင်းလိုက်ပါရခင်ဗျာ။